NRPC ဒုတိယဥက္ကဋ္ဌဒေါက်တာတင်မျိုးဝင်းဟာဇူလိုင်လ7ရက်နေ့ကပြုလုပ်တဲ့အစိုးရနဲ့ RCSSSC ရှမ်းပြည်ပြည်လဲထူထောင်ရေးကောင်စီတို့ရဲ့အလို့သဘောတွေ့ဆုံပွဲအဖွဲ့မင်ခွန်းမှာအခုလိုပြောကြားခဲ့တာပါဒီလိုပြောဆိုလိုက်တာနဲ့ပတ်သက်ပြီး RCSSSSC ရဲ့သဘောထားကိုမေးမြန်းတဲ့အခါမှာအဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူဗမွေးဆိုင်ငင်းပြောတာက
ကျွန်တော်ဘက်ကတော့ဘလို့မှဥမချက်မပေးလို့ဘောနော်ဒါအစိုးရဘက်ကပြောတယ်ဆိုတော့ညီရဲချက်တခုခုတော့ရှိမှာပါဆရာကြီ
းအလားတူပဲငញ្ញန်ရေးလုပ်ငန်းစဉ်တွေမှာဇက်တိုက်ပါဝင်နေသူ SNLD အဖွဲ့ကတွဲဖက်အတွင်မူနှစ်ဆိုင်းကျော်ညွန့်ပြောတာက
ဘယ်ဖွဲ့ကိုပြောချင်တာလဲလို့ပြန်မေးရမယ်ဒီမှာဖိုင်တယ်နော်အခု NC လက်မှတ်ရေးထိုးပြီးတာ10ဖွဲ့ရှိတယ်အဲ့10ဖွဲ့ကိုပြောချင်နေတာကဒါမှမဟုတ်လက်မှတ်မရေးထိုးရသေးတဲ့အဖွဲ့တွေကဒီစဲဖို့နောက်ပြန်ဆော့လုံးနေသလားပေါ့အဲ့လိုမေးရမလို့တော့ဖြစ်တယ်ရမ်းပြီးတော့ပြောလို့တော့မရဘူးရမ်းပြီးပြောရင်တော့တမထိုးပြီးနေတဲ့လူတွေပဲပြန်ပြောနေသလိုလိုတမောက်ကန်ကြီးကပဲဟိုပေါ့အခက်ခဲအခက်တဲ့ဖြစ်အောင်လုပ်နေသလို RCSS ကပဲအခက်ခဲချက်တဲ့ဖြစ်အောင်လုပ်နေသလိုလိုဒါမှမဟုတ်ရင် NC ထိုးထားတဲ့လူတွေပဲအခက်ခဲချက်တဲ့ဖြစ်အောင်လုပ်နေသလိုလိုဒါမှမဟုတ် NC ကိုလက်မခံမနဲ့ NC ကိုချက်ချင်းလက်မမထိုးချင်မနဲ့ဆောင်ကြည့်နေတဲ့တိုင်းသားလက်နက်ကန်ဖွဲ့စည်းများပဲအပြစ်ဖြစ်သူလို့ဖြစ်နေတယ်အဲ့ဒါဆိုရင်ပိုတေချာတာသူ့ပြန်မေးရမယ
်ဆိုင်းကျော်ညွန့်ပြောပြသွားတာပါအခုလိုဒေါက်တာတင်မျိုးဝင်းပြောဆိုလိုက်တာနဲ့ပတ်သက်ပြီးအစိုးရနဲ့တိုင်းရင်းသားတွေကြားမှာအခုထစ်ရှိနေတဲ့သဘောတွေ့ရှိရတယ်လို့သုံးသပ်သူတွေကပြောပါတယ်လက်ရှိမှာ NCA လက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကန်10ဖွဲ့ရှိပေမဲ့အဲ့ဒီထဲက2ဖွဲ့ဟာတရဝင်ဆွေးနွေးပွဲတွေကိုယာယီရပ်ဆိုင်ထားပြီးလူတဘောဆွေးနွေးပွဲတွေကိုပဲတက်ရောက်ဖို့ဆုံးဖြတ်ထားတာဖြစ်ပါတယ်ဒီကိစ္စနဲ့ပတ်သက်ပြီး NCA လက်မှတ်ရေးထိုးထားတဲ့ PNL ပေါ့လူမြောက်ရေးအဖွဲ့ဒုတိယဥက္ကဋ္ဌခွန်မြင့်ထွန်းကတော့တစ်ဖက်နဲ့တစ်ဖက်အထင်မြင်လွဲမှားမှုမျိုးတွေ NCA သုံးနှစ်မြောက်အခမ်းအနားပြုလုပ်တဲ့အလို့တဘောထိပ်သီးဆွေးနွေးပွဲမှာတွေ့မြင်ခဲ့ရတယ်လို့ဆိုပါတယ
်ကျွန်တော်တို့ဒီနှစ်ဖက်ကြားမှာအထင်မြင်လွဲမှားမှုတွေဖြစ်ခဲ့တာကတော့အလို့တဘောအစည်းအဝေးလို့ပြောပြီးတော့ဗာပြီလို့ဆုံးဖြတ်ချက်တွေချမှတ်ရတယ်ဆိုတဲ့ဟာမျိုးကိုကျွန်တော်တိုင်းမှာလည်းငါ့အဖွဲ့ကြီးဘက်ကခေါင်းဆောင်တွေပြတာလည်းပဲဒါဒီအပေါ်မှာအထင်မြင်လွဲမှားမှုဖြစ်ပါတယ်အစိုးရဘက်ကလည်းဒီလိုအထင်မြင်လွဲမှားမှုဖြစ်တယ်လို့ဆိုတဲ့အခါကျတော့တိုင်းသားခေါင်းဆောင်တွေဒီအေးယူကိုအားကျစေလို့အပါအဝင်လက်နက်ကိုင်းနိုင်စီကိုထိုးရတဲ့ဆယ်ကွက်ကလေးခေါင်းဆောင်တွေတက်ရောက်တဲ့အစည်းအဝေးနဲ့အစိုးရဘက်ကထိပ်တီးခေါင်းဆောင်တွေပါဝင်တဲ့အစည်းအဝေးဆုံးဖြတ်ချက်တွေကိုတိုင်းသားလက်နက်ကိုင်းအဖွဲ့ကြီးတွေဘက်ကတောင်းမခံဘူးလားတောင်းမယူလားထိပ်တီးတွေပါပြီးတော့မှတောင်းမယူလားဆိုတဲ့အမျိုးနားလည်မှုတွေအဲ့လိုဖြစ်ပါတယ်နောက်တစ်ခုကတော့ဗါလဲဆိုလို့ရှိရင်ဆိုနိုင်ငံရေးပါတီများဖြစ်ပါတယ်ဒီအစည်းအဝေးဟာတိုင်းနာလက်နက်ကိုင်ဖွဲ့စည်းနေတဲ့ဒီအစိုးရလွတ်တော်တက်မတော်ခေါင်းဆောင်များပဲပါပြီးတော့နိုင်ငံရေးပါတီဖိုက်ကပါတဲ့အစည်းအဝေးလည်းမဟုတ်ပါဘူးအဲ့ခါကျတော့နိုင်ငံရေးပါတီဘက်တွေမှာလည်းဒီလိုမကြေမနဲ့ခံစားမှုရှိပါတယ်အဲ့တော့ဒီပြီးခဲ့တဲ့ဒီ NCA စစ်ပတ်လည်းသုံးမိပြီးအခမ်းအနားနဲ့ဒီခေတ္တစီအပေါ်မှာတော့အဖက်ဘက်ကတော့ဒါကိုအာနဲ့ကိုဒါမကြေနက်တာတွေမကြေလည်တာတွေရှိခဲ့ပါတယ်ကျွန်တော်အမြင်ကတော့ဒါကတော့အဲ့ဒီမကြေလည်မှုတွေကနေပြီးတော့မှဒါအခြေခံပြီးပြောကြတာဖြစ်တယ်လို့ကျွန်တော်တို့ထင်ပါတယ်
။ခွန်မြင့်ထွန်းပြောပြသွားတာပါ။သုံးသက်သူတချို့ကတော့ဒေါက်တာတင်မျိုးဝင်းရဲ့မိန့်ခွန်းဟာတမတော်ကူများရည်ညွှန်းလေသလားလို့မိန့်ခွန်းထုတ်တာမျိုးတွေရှိပါတယ်။ဒီအမြင်နဲ့ပတ်သက်ပြီးစိုင်းကျော်ညွန့်ပြောပြတာကတော့
ကျွန်တော်မြင်တဲ့လောက်ကတော့အခု NLD ဆိုရတက်ကိုမကောင်းကြောင်းမပြောဘူးသေးဘူးဗျာအခုထက်တည်ရော။ဟိုကဘေးကနေတွေ့ခွင့်ပြီးတော့ပြောကောင်းလဲပြောနိုင်မှာပေါ့ဗျာ
။ဟုတ်ကဲ
့။ဒါပေမဲ့အဲ့ဒီအဖြစ်တင်တဲ့နီးနဲ့တော့ငင်းချမ်းရုံတော့ဖြစ်ရှင်းလို့မရဘူးဗျာ။ပြန်ပါဟု
တ်ကဲ့
တမတော်ဖြစ်တည်မယ်နိုင်ငံလက်နက်ကံဖြစ်တည်မယ်ဟူဖွဲ့ဒီဖွဲ့ဖြစ်တည်မယ်ဆိုရင်တော့ဖြင့်ဘလို့လို့ဒီဆောက်လို့ရပါမယ်ကျွန်တော်တို့ရဲ့ဒီငင်းချမ်းဖြစ်စဉ်ကြီးကကျွန်တော်တို့ကအတူပေါင်းပြီးတော့เนาะဟူဖွဲ့ဒီဖွဲ့ရဲ့လူလားချက်တဲ့အကုန်လုံးကိုတိအောင်လုပ်ပြီးတော့ဒါပုံရင်မှန်းချက်ပေါ့ပြီးအောင်ဆွေးရတော့ဖြင့်ဒီလိုဒီဆောက်တက်มาတယ်ဆိုတော့စဉ်းစားတွေးခေါ်မှုမျိုးနဲ့မချင်းကပဲနဲ့ဟိုလူကအပြစ်ဖြစ်တယ်ဒီဖွဲ့ကအပြစ်ဖြစ်တယ်ဟိုဖွဲ့ကအပြစ်ဖြစ်တယ်လို့ပြောရင်တော့ဖြင့်တိတ်တော့မမှန်ဘူးထင်ပါတယ်ဒီချင်းကမှုချင်းကတဲ့ပုံစံကိုကျွန်တော်ပြောတာ
ပါတယောက်ကိုတယောက်အပြစ်တင်တဲ့နီးနဲ့ငင်းညမ်းရေးကိုမတိဆောက်နိုင်လို့ဆိုပါတယ်အလားတူခွန်မြင့်ထွန်းရဲ့အမြင်ကတော့
တို့မြင်တာကတော့ကျွန်တော်အထူးအဖြစ်ဒီတိုင်းကလက်နက်ကိုင်ဖွဲ့စည်းသူတွေကတော့2008ဖွဲ့စည်းပုံအခြေခံဥပဒေကိုအများဆုံးပြင်နေတယ်အဲတပ်မတော်ကတော့အနည်းဆုံးပြင်နေတယ်ဒီဟာလည်းရှိပါတယ်အဲ့တော့ဒီအစိုးရတရားရဲ့ရည်တည်မှုအမြင်ကတော့ဒီကျွန်တော်တို့ဒါဒီနှစ်ဖက်အကြမ်းမှာပေါ့ရှားဝင်စစ်ဆေးပေးတဲ့လူအမှတ်ခံပေးရလို့ရက်ဒီနိုင်တော့ပိုကောင်းတယ်လို့ကျွန်တော်မြင်ပါတယ်။ဒါကြောင့်လို့ဆိုရင်ဒီနေ့ငင်းငင်းဖြစ်စဉ်ဟာအချက်နဲ့ချက်ပေါ်မှာအဓိကအခြေခံထားပါတယ်။အချက်တစ်ချက်ကတော့နိုင်ငံရေးပြဿနာတွေနိုင်ငံရေးနဲ့ဆွေးနွေးဖြစ်ချင်းကြဖို့ဖြစ်ပါတယ်။ နေရာတော့မဖြစ်စင်ကြဘူးဆိုတဲ့အချက်ဖြစ်ပါတယ်ကျွန်တော်တိုင်းပြည်မှာလုပ်ခဲ့တဲ့ညီငယ်ဖြစ်စဉ်ကမအောင်မြင်ခဲ့ဘူးဘာကြောင့်မအောင်မြင်ခဲ့လဲဆိုလူစုမပါဝင်ခဲ့လို့ဖြစ်ပါတယ်ဒီနေ့ညီငယ်ဖြစ်စဉ်ကလူစုပါဝင်မအောင်အောင်မြင်မှာဖြစ်ပါတယ်ကြောင့်မလို့ဒီပြည်သူလူထုကရွေးကောက်တင်ောက်ထားတဲ့အစိုးရအနေနဲ့လူထုရဲ့ကိုယ်စားဒီလိုဆွေးနွေးပွဲတွေမှာကြားရနေပြီးတော့မှကြားဝင်ဆက်ဆက်ပြီးနိုင်ဖို့လို့လေကြားနေအာမခံပြီးဖို့လည်းလိုပါတယ်ဒီချက်ကလည်းအဓိကကြပါ
တကယ်တော့ညီငယ်ဖြစ်စဉ်မှာအစိုးရဟာပြည်သူရွေးချယ်ထားသူများအနေနဲ့ဈာကနေဆောင်ရွက်ပေးဖို့သာအထူးကဖြစ်ပါတယ်ခင်ဗျာ